Al-Qaeda အကြမ်းဖက်အဖွဲ့ခေါင်းဆောင်အောင် Zawahiri ကတော့အခုပြောလိုက်ပြီပေါ့လေမြန်မာနိုင်ငံကိုလည်းသူတို့ဒါပြစ်မှတ်ထားလာပြီဆိုပြီးတော့ဆိုတော့ဆရာတို့အစိုးရအဖွဲ့အနေနဲ့ရောဗာဒီများဆက်လုပ်သွားဖို့ရှိလဲဘယ်လိုတွေများပြင်ဆင်ထားဖို့ရှိလဲဆိုတာလေးသိပြသေးလားခင်ဗျာ
လုံးဝဒါနဲ့အကြမ်းမှာပဲကျွန်တော်တို့နိုင်ငံကအကြမ်းဖက်ရပြစ်မှတ်ဖြစ်လာနေတယ်ဆိုတာချိုးပြီးတော့လူကြီးတွေချိုးပြီးတော့တွေ့ပြီးတော့ချိုးပြီးတော့သိထားပါတယ်အဲဒီအတွက်လည်းနိုင်ငံတော်လုံခြုံရေးအတွက်လိုအပ်တဲ့ပြင်ဆင်ဆောင်ရွက်မှုတွေလုပ်ဆောင်ပေးတယ်အဲလက်ရှိချိန်မှာလည်းလုပ်ဆောင်လည်းရှိတယ်ပေါ့နော်နောက်တစ်ချက်ကကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုကဒီနေ့ကမ္ဘာကြီးတစ်ခုလုံးမှာရှိတဲ့နိုင်ငံအားလုံးရဲ့နိုင်ငံသားအသံကောင်းရဲ့ပုံရံသူအဖြစ်ကျွန်တော်တို့နိုင်ငံကခိုင်တော့ပါတယ်အလားတူပဲဒီအကြမ်းဖက်ဆန့်ကျင်ရေးတိုက်ဖျက်ရေးတွေနိုင်ငံသားနဲ့ပူးပေါင်းဆောင်ရွက်သွားဖို့ပြောကြတာလို့လက်ရှိချိန်မှာလည်းပူးပေါင်းဆောင်ရွက်မှုကြီးဆောင်ရွက်လေးရှိနေတယ်ဗျာအထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံရဲ့ National Security ကိုဆောင်ရွက်တဲ့အချိန်မှာနိုင်ငံနိုင်ငံလေးတီးခြားဆောင်ရွက်လို့ပြည်ပြည်စုံနဲ့ကာကွယ်မှုလုံခြုံမှုမရနိုင်တဲ့အတွက်ဒီအခုလက်ရှိအိန္ဒိယတိုင်းနယ်ပေါ့နော်ဒီထဲမှာရှိတဲ့နိုင်ငံတွေပါမကပေါ့ကျန်တဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်တိုက်ချက်ကြီးလှုပ်ရှားမှုတွေနဲ့တစ်ချိန်တည်းမှာပဲပေါင်းသွားမှာအထူးသဖြင့်ဒီအကြမ်းဖက်အဖွဲ့အစည်းတွေတိုက်ခိုက်မှုပေါ့နော်သူတို့ကလှုပ်ရှားမှုနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းချက်လက်တွေအမျှဝေနိုင်မှုအားလုံးကနေစုစမ်းတဘောမျိုးထူထောင်ထားကြည့်တဲ့အခါကိုလည်းမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်နေပြီ။အဲချုပ်ဦးပြောရရင်တော့ဒီအမျိုးသားလုံခြုံရေးနဲ့နိုင်ငံတော်ကာကွယ်ရေးတို့ပေါ့နော်ဒီကမ္ဘာကြီးပါဝင်တက်မတော်ပါဝင်မြန်မာနိုင်ငံအစိုးရအနေနဲ့အကောင်းဆုံးဆောင်ရွက်လို့ဆိုတော့ပြောကြလို့ပါ
ဂျီဟက်မွတ်စလင်အစွန်းရောက်လှုပ်ရှားမှုတွေမြန်မာနိုင်ငံမှာရှိလာနိုင်တယ်ဆိုပြီးတော့ဆရာတို့လွန်ခဲ့တဲ့နှစ်အနေငယ်ကစပြီးတော့ကြိုတင်ခန့်မှန်းတွက်ချက်နိုင်တယ်ဆိုတော့ဘယ်အချက်တွေမူတည်ပြီးတော့ဆရာတို့ဒီလိုမျိုးတုံ့တက်လို့ရခဲ့တာပါလဲခင်ဗျာ
ကျခိုင်းနေတာဆိုစုပါနေပြီခေါ်တော့ပြီခါနေပြီတော့နောက်ပြည်မားတွေပြန်လာနိုင်ပတ်သက်ပြီးတော့နိုင်ငံတကာမှာဒီအစ္စလာမ်ရဲ့နိုင်ငံတွေမှာအထူးသဖြင့်အစွန်းရောက်တဲ့နေပြည်တော်မှာဒီမြန်မာနိုင်ငံအကြောင်းပေါ့နော်ခါမျိုးလေးတွေပြောလာတာတွေရှိပါတယ်အခုကကေဝင်ထုတ်ပေါ်မပြောခင်ရတာဒီဘက်သူတို့ရဲ့လှုပ်ရှားမှုပေါ့နော်လှုပ်ရှားနေတဲ့အတိုင်းဝန်းနေကြတာကျွန်တော်နိုင်ငံနဲ့ပတ်သက်တဲ့ဟာတွေဖဲဂျီဟတ်ဆိုတာမျိုးတွေအများကြီးအရင်ကလည်းစစ်နယ်တွေတွေ့ခဲ့ပါတယ်နောက်တစ်ချက်ကကျွန်တော်တို့နိုင်ငံတကာမှာအမေရိကန်ပါဝင်ပေါ့နော်အကြမ်းဖက်တိုက်ပွဲကိုပါဝင်ဆင်နေတဲ့နိုင်ငံတွေမှာကျွန်တော်တို့သတင်းချက်လက်အချင်းပေါ့နော်အပြန်အလှန်ဖလှယ်တဲ့အဖြစ်ရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီလုံလုံလှုပ်ရှားဆောင်ရွက်နေတဲ့ဖွဲ့စည်းတွေကိုတောက်လျှောက်စောင့်ကြည့်နေတဲ့ထောက်လှမ်းရေးဖွဲ့စည်းတွေကသူတို့ရဲ့ထွက်လာတဲ့ sign ပေါ့နော်သူတို့ကရလာတဲ့ signal ကိုကြိုပြီးတော့မြင်လာရှိတယ်လို့သတင်းထောက်လှမ်းပြီးတော့ရရှိလာတာလည်းရှိပါတယ်အဲဒါမျိုးကြောင့်ကျွန်တော်တို့အချင်းချင်းအပြန်အလှန်အပြီးပြီးတာအားလုံးကနေစနစ်ပေါ့နော်အဲဒါမျိုးလုပ်ထားတာအရင်ကလေးကတည်းကရှိပါတယ်အဲဒီအားလုံးကနေစနစ်မှာလည်းမြန်မာနိုင်ငံကအစိပိုင်းကြီးအနေနဲ့ပေါ်
ကျွန်တော်တို့မမိတာတခုပေါ့ခင်ဗျာ2010ခုနှစ်လောက်တုန်းကအဲကိုင်ဒါနဲ့ပတ်သက်တဲ့အဖွဲ့အစည်းတခုကအဖွဲ့ဝင်10ယောက်မြန်မာနိုင်ငံမှာဖမ်းမိခဲ့တယ်သူတို့ဘူးတီတောင်အကျဉ်းထောင်မှာထားပြီးတော့အဲနောက်ပိုင်းမှာပါကစ္စတန်ကထောင်လိုင်းရေးတွေလက်ထဲကိုမြန်မာအစိုးရထည့်လိုက်တယ်ဆိုပြီးတော့လည်းကြားရတယ်အဲ့အခြေအနေလေးကိုဆရာပြောပြပါအောင်ခင်ဗျာဒီသတင်းကအမှန်ပဲလားခင်ဗျာ
အဲ့တော့ဒီနေ့ပတ်သက်ပြီးတော့လောလောဆယ်ကြိုကြားဖို့မရှိပါဘူ
း။နိုင်ငံတကာနဲ့ဆက်ဆက်ပြီးတော့အခုလှုပ်ရှားနေတဲ့ဘာသာရေးအကြမ်းဖက်မှုတွေအစွန်းရောက်လှုပ်ရှားမှုတွေကိုနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့နိုင်ငံတကာနဲ့ချိတ်ဆက်လုပ်တာတော့မှန်တယ်ပေါ့ဆရာကြီး။မြန်မာနိုင်ငံတစ်ခုချင်းအနေနဲ့ရောဒီအခြေအနေတွေကိုလုံခြုံရေးရှုထောင့်အပိုင်းကနေပြီးတော့ထိန်းသိမ်းနိုင်မဲ့စွမ်းရည်ပေါ့ခင်ဗျာ။ဘယ်လောက်ထိကိုပြည်သူတွေအတွက်လုံခြုံမှုပေးနိုင်မယ်ဆိုတာလေးသိပြသေးလားခင်ဗျာ
။လုံခြုံမှုကတော့ကျွန်တော်တို့ဘယ်ဟာမှမဆိုမျောမမျောလင့်တဲ့နေရာပေါ့နော်။မမျောလင့်တဲ့အချိန်မှာမမျောလင့်တဲ့အတက်တွေဒါကတော့ဖြစ်လာနိုင်တယ်။ဖြစ်လာနိုင်တယ်ဆိုကျွန်တော်တို့ကအဆင့်30ပေါ့နော်အပထမအဦးဆုံးနံပါတ်1က early engagement ပေါ့နော်ဆိုသူတင်ပြီးတော့လုပ်မှုရယူပြီးတော့ဖြစ်လာနိုင်တဲ့အလားအလာတွေတားဆီးရတာတစ်ချက်ပါဒီဟာကိုတားဆီးနိုင်မှုကခုနပြောတဲ့ early warning network ပေါ့နော်တောင်လာရေးသတင်းချက်လက်ဖလှယ်ရေး season တွေကနေပြီးတော့ရရှိခဲ့တဲ့သတင်းကျွန်တော်နိုင်ငံတော်မှရှိတဲ့အဆောင်ကြီးလေးလာရေးစနစ်ပေါ့နော်ဒါမျိုးတွေကနေပြီးတော့သူအချိန်ခါပေါ့နော်ဖြစ်တဲ့လှုပ်ရှားတဲ့အချိန်ခါလှုပ်ရှားတဲ့သဘောတော်ဒါမျိုးတွေနဲ့တောင်းရတဲ့အကြောင်းရှိတယ်လို့နောက်တစ်ချက်ကဒီကျွန်တော်တို့ community base ပေါ့နော်အဲဒီခါနဲ့သွားတဲ့ခါပေါ့ national security ပြီးဆောက်တဲ့ခါမှာကျွန်တော်တို့နိုင်ငံအနေနဲ့ CCTV လူထုရဲ့ပူပေါင်းပါဝင်မှုပေါ့နော်ဒါမျိုးနဲ့သွားမှာပါအခုကစီညာတဲ့ဟာပေါ့တရားဝင်တင်ညာတဲ့အဲသဘောဖြစ်တော့လည်းပဲသူတို့ရဲ့ဒီတဲမှာရှိကောင်းရှိနေတဲ့ပေါ့နော်အစွန်ရောက်စိတ်ရှိတဲ့လူတွေကိုနှိုးဆော်တဲ့သဘောမျိုးနဲ့လည်းတွေ့ရပါတယ်အဲဒီတော့လည်းသက်ဆိုင်ရာတာဝန်ရှိသူတွေအလေးထားပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်နောက်ဆုံးကတော့သူဖြစ်နေတဲ့ပြည်ပကကိုအမိပြုပြီးတော့ပေါ့နော်ဆောင်ရွက်လမ်းကြောင်းပေါ့နော်ဒါမျိုးရောက်ရှိမှုတော့အတက်နိုင်ဆုံးပေါ့နော် local community နဲ့သက်ဆိုင်ရာဖွဲ့စည်းတွေဂျန်နဲ့ဘာသာရေးကောင်းဆောင်နေနဲ့ပူးပေါင်းပြီးဆောင်ရွက်သွားဖို့ရှိပါတယ
်ဒီကနေ့ဆိုရင်လည်း OIC အဖွဲ့တော်မျိုးခရီးစဉ်တွေပြည်မနိုင်ငံကိုပြန်လာတာတွေ့ရတယ်ပေါ့လေဆရာတို့ဒီလိုနိုင်ငံတကာမှာရှိတဲ့အစ္စလာမ်ဖွဲ့စည်းတွေနောက်ပြည်တွင်းမှာရှိတဲ့အစ္စ လန်ဘာသာရေးကောင်းဆောင်တွေနဲ့တဆူအကြပူပေါင်းဆောင်ရွက်မှုအခြေအနေတွေရောဘယ်လိုများရှိပါလဲခင်ဗျာ
ကျွန်တော်တို့တမားရေးချမှတ်ရမှုဘာသာကတော့ဥတော်သမကအပါဝင်ပေါ့နော်နိုင်ငံတကာအဖွဲ့အစည်းနိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်တို့အရှိန်တော့မခွဲခြားပဲနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်သွားဖို့အဲဒီတော့ OIC ပါဝင်ကျန်တဲ့ဘယ်လိုမျိုးအဖွဲ့အစည်းဖြစ်ပါစေပေါ့နော်ကျွန်တော်တို့ပုံမှန်ဘာသာနဲ့ပဲဆက်ဆံပါမှာသို့တော်လည်းပဲဒီနိုင်ငံရဲ့ထုတ်စားအားသာပိုင်ပိုင်ပေါ့နော်အန္တရာယ်မျိုးကိုမကြည့်ပါသေးရတဲ့ခါနောက်တစ်ချက်ကဒီနိုင်ငံနဲ့ဒီလူလူရဲ့အကျိုးသားအကျိုးစီးပွားကိုအထူးကံကောင်းနံပါတ်3ချက်ကကျွန်တော်တို့နိုင်ငံရဲ့ national image ပေါ့အဲ့ဒါကိုအထူးကံကောင်းဒါလေးနဲ့ချိန်ဆပြီးတော့လက်ခံတယ်ဘိုင်းနဲ့ချိန်ဆပြီးတော့ပဲကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေလုပ်ပါတယ
်ဂျီဟက်လှုပ်ရှားမှုဖြစ်လာနိုင်ခြင်းရှိတဲ့အချက်တွေတည်းရပါတယ်ဘလို့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်ဥမာရခိုင်ဝင်ပေါက်ကနေပြီးတော့ဖြစ်လာနိုင်သလားပြည်တွင်းမှာရှိတဲ့ဒီအစွန်းရောက်တွေနဲ့ချိတ်ဆက်ပြီးတော့ဖြစ်လာနိုင်သလားဆရာတို့အကျဉ်းပြမို့တယ်လက်တော့ယူဆထားတာဘလို့များရှိပါလဲခင်ဗျာ
အကျဉ်းကဖြစ်နိုင်တာကပေါ့နော်ကဘာမှာလက်ရှိလှုပ်ရှားဆောင်နေတဲ့ဟာတွေကိုလေ့လာကြည့်တဲ့အခါမှာကျွန်တော်တို့ဒီပြည်ပကဖြစ်နေတဲ့နိုင်ငံတွေမှာဒီလိုမျိုးဘာသာရေးကိုယ်ပွဲယုံကြည်မှုကလည်းဆင်းရဲဥစ္စာတွေဖြစ်ပေါ်လာအောင်တစ်ဖက်ကတိုက်တွန်းပြီးတော့တုံ့ပြန်တာမျိုးရှိပါတယ်အလားတူပဲသူတို့ရဲ့ခိုင်ရာ network ကနေပြီးတော့သင်းသူတို့ရဲ့ share တွေပေါ့နော်အမာခံ point တွေထားပြီးတော့အဲ့ဒါနေသင်း initiate လုပ်ပြီးတော့လူတူစုဆောင်စိတ်သက်စုစင်ဒါမျိုးလုပ်လာတဲ့ရှိပါတယ်နောက်တစ်ချက်ကတော့ဓာတ်ရိုက်ပေါ့နော်ဓာတ်ရိုက်အဝင်ရောက်ပြီးတော့ကန့်နေ grand training နေပြီးတော့ဒီလိုမျိုးအကြမ်းဖက်လှုပ်ဆောင်တာပေါ့သစ်စီဖက်တွေပေါ့နော်ဆောင်ရွက်တာမျိုးတွေရှိပါတယ
်သမဏကြီးဦးသိန်းစင်အစိုးရတက်လာပြီး2012ခုနှစ်နောက်ပိုင်းကစပြီးတော့ဒီမြန်မာနိုင်ငံမှာဂျီဟတ်အစိုးရလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဥမာလက်နက်မိတာတို့တင်းတန်းနဲ့ပတ်သက်တဲ့တရင်အချက်လက်တို့ပြပမှာရှိတဲ့အစိုးရအဖွဲ့အစည်းတွေနဲ့ချိတ်ဆက်တဲ့တန်တရားဖြစ်စရာတို့စသဖြင့်ပေါ့လေတခုခုများရှိပါလားခင်ဗျာ
တို့အရင်ကတော့ရှိခဲ့တယ်တန်တဲ့ဟာတွေဆိုကျွန်တော်တို့ National Security ကိစ္စတွေဖြစ်နေတော့เนาะသဘေးသိတော့ကျွန်တော်တို့တချို့ဟာတွေတော့ပြောလို့တော့မရပါဘူးအဲ့တော့အထူးသဖြင့်ကတော့ကျွန်တော်တို့ဒီတွင်းမှာရှိတဲ့ဗက်ဇလန်ဘာသာကိုးကွယ်သူတွေအနေနဲ့ဒီလိုမျိုးဘာသာရေးအစိုးရကပြီးတော့တကယ်အကြမ်းဖက်အတမားဖြစ်ပြီးရောက်အောင်ပေါ့เนาะဒါကသက်ဆိုင်ရာကျွန်တော်တို့လူမှာရှိတဲ့ဘာသာရေးကောင်းဆောင်တွေပေါ့เนาะအဲ့ဒါတွေအကုန်လုံးဝိုင်းပြီးတော့ထိမှုလုပ်ပါတယ
်ဂျီဟက်မွတ်စလင်အစိုးရလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ပြည်သူတွေဘက်ကပေါ့လေပြည်သူတွေအနေနဲ့ဘယ်လောက်ထိစိုးရိမ်မှုရှိသလဲနောက်အနာဘိုင်းတွေနဲ့ပူးပေါင်းဖို့ပြည်သူတွေဘက်ကဘာတွေပြင်ဆင်ထားဖို့တတိထားဖို့လို့လည်းပြောပြပေးစေချင်ပါတယ်ခင်ဗျာ
အဲ့ဒါကတော့ထင်းကြောင်းမှုအစဉ်လိုက်ဟိုရေးချင်းကြည့်တယ်လို့ပေါ့နော်ကျွန်တော်တို့လုံခြုံရေးတပ်ဖွဲ့တွေကဆောင်ရွက်နေတာရှိပါတယ်တကယ်တမ်းအရေးကြီးပြီးတော့ဝန်ထမ်းထုတ်ရတဲ့အစဉ်ပေါ့နော်ဥပမာပြောရရင်အကြောင်းသတ်မှတ်ချက်လို့ပေါ့အစိမ်းအလီမောအမီပေါ့နော်အဲဒီလိုမျိုးအရေးကြီးတဲ့အစဉ်လိုက်ဆိုရင်တော့ပြည်သူတို့ကိုအတိပေးတဲ့နာပြီးတော့မှာအဲဒါတော့ကျွန်တော်တို့ဦးကြည်သူလူထုနေနဲ့ဘာမှစိုးရင်ကြမရှိဘူးတိုးတော်လည်းပဲမိမိတို့ပါဝင်တယ်မှာမြင်ရတွေ့ရကြားရသိရတဲ့မတင်ကားဝေးရရင်လည်းပတ်သက်လို့ကတော့ဆက်ဆံရဒေသမှာရှိတဲ့တာဝန်ရှိသူတွေအများဆုံးဆက်သွယ်သွားဖို့ပြည်သူများအနေနဲ့လုံခြုံရေးသတိရှိဖို့အဓိကတော့ဒီဟာကိုကြီးညာလိုက်လို့လေကျွန်တော်တို့နိုင်ငံနေနဲ့အစိုးရတကြီးဖြစ်စရာတော့မလိုပါဘူးဥပမာကျွန်တော်ပြောရရင်တော့သူတို့ထုတ်ပေါ်ပြောထားတဲ့ဟာကဒီမှာရှိတဲ့ပရိပခမီးကိုပြန်ဖြစ်အောင်မှုရတဲ့သဘောမျိုးလို့ဖြစ်နိုင်ပါတယ်ဒါကတော့ဖိုးရတာဝန်ရှိသူတွေလုံခြုံရေးတာဝန်ရှိသူတွေစောင့်ကြည့်နေပါ
ဆရာကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ